ဒီနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သားရဲကော်မတီအဆင့်ဆင့်ရွေးကောက်တင်မြောက်ပွဲမှာရန်ကုန်စီပင်နယ်နိမိတ်အတွင်းမှာနေထိုင်တဲ့လူဦးရေ5သန်းကျော်မှ4သိန်းကျော်မဲပေးခွင့်ရရှိခဲ့ပါတယ်။ရွေးကောက်ပွဲသတ်မှတ်ချက်အရတအိမ်နောင်မှလူ2ဦးသာမဲပေးခွင့်ရရှိခဲ့တာဖြစ်ပါတယ်။တအိမ်နောင်တယောက်လို့ပြောထားပေမဲ့မဲယုံတွေမှာအိမ်နောင်ဦးစီးအမိသားပေါက်တဲ့အတွက်မဲမပေးရဘဲပြန်လာရတဲ့သူတွေလည်းရှိပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကတည်ဆုံသွားတဲ့အိမ်နောင်ဦးစီးအမိသားပေါက်တဲ့အတွက်ဗဟန်းမြို့နယ်ရေဒါရှည်လမ်းမှနေထိုင်တဲ့ဒေါ်ကြည်ကြည်စန်းဟာမဲမပေးရဘဲပြန်လာခဲ့ရတယ်လို့အခုလိုပြောပြပါတယ်
လုံးခဲ့တဲ့တလားအန်ဒီကလာပြီးတော့စရင်သွင်းထားပြီးတော့မဲပေးမယ်ဆိုပြီးတော့လက်မှတ်လာထိုးတာပါလက်မှတ်လာထိုးပြီးတော့ဒီနေ့မဲပေးရမယ်ဆိုပြီးတော့လာကြည့်တဲ့အခါကျတော့အန်ဒီစရင်မပါဘူးဒါပေမဲ့အန်ဒီစရင်ထဲမှာလုံးခဲ့တဲ့10နှစ်လောက်ကဆုံးသွားတဲ့အတော်ရဲ့နာမည်ပဲပါလို့အန်ဒီတို့ကသကောင်စရင်ရဲ့မှတ်ပုံတွေပြပြီးတော့မဲလာပေးရမဲပေးခွင့်မရှိပါဘူးသကောင်စရင်ကိုတခုကိုလူတယောက်သာမဲပေးခွင့်ရှိတယ်ဆိုပြီးတော့စရင်ကောက်တဲ့ထဲမှာဆိုရင်သေသူစရင်တွေပါပြီးတော့အန်ဒီတို့တကယ်မဲဆန္ဒပေးခြင်းတဲ့လူတွေကျတော့မဲပေးခွင့်မရခဲ့ပါဘူးသမီးရဲ့
မဲယုံမှာအမိပောက်တဲ့သူသားမဲပေးခွင့်ရှိတယ်ဆိုတာဟာမဲပေးခွင့်ဆုံးရှုံးတာဖြစ်တယ်လို့ကိုယ်စားလှယ်တွေအတွက်လည်းနင့်နာတယ်လို့ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်ကိုကိုစားပြုပြီးဗဟိုအဆင့်ဝင်ရောက်ရှင်ပြိုင်တဲ့နော်ဆူဇန်နာလှလှဆိုးကပြောပါတယ်
ရှို့လေဆိုလို့ရှိရင်နာမည်တကောင်စင်းရှိရဲမှတ်ပုံတင်ရှိရဲဒီမို့ရောက်တော့မှစင်းမပါဘူးဆိုပြန်လှည့်သွားရတယ်။အဲ့လိုမျိုးတွေဖြစ်တဲ့အခါမှာအမှန်ကန်ပဲမဲပေးချင်တဲ့လူတွေကတော့တော်တော်လေးစိတ်တူတယ်စိတ်လည်းညစ်သွားတယ်။ကျမဒီအင်းစိန်တောင်သူကုန်းကတော့မဲယုံတိယုံမှာဆိုလို့ရှိရင်သူတို့မဲလာပေးကြတာသူတို့နာမည်ပေးထားတယ်။ယောက်ျားကအပြင်မှာထွက်ပြောအလုပ်လုပ်တယ်နိုင်ငံသားသွားသူ့နာမည်ကိုယ်တိုင်သူ့သေးသေးချာပေးရပါရဲ့နဲ့ဒီရောက်တော့သူ့နာမည်မဟုတ်ပဲနဲ့သူ့အမျိုးသားနာမည်ဖြစ်နေတယောက်ကလည်းဆုံးသွားတဲ့ခင်မုန်းရဲ့အနာမည်ဖြစ်နေအဲ့လိုတွေကြတော့10ရောက်လောက်တွေ့ခဲ့တယ်အဲ့ဒါတွေကြကျွန်မတို့အတွက်အယံကိုနင့်လာပါတယ်လို့
ရန်ကုန်မြို့တော်စီပင်သားရဲကော်မတီအစဉ်စဉ်ရွေးကောက်တင်မြောက်ပွဲအတွက်မဲဆန္ဒရှင်တွေဟာမနက်6နာရီကနေ4နာရီအထိသက်ဆိုင်ရာမဲယုံတွေမှာမဲပေးခွင့်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြို့နေပြည်သူအတော်များများကစီပင်ရွေးကောက်ပွဲမှာမဲပေးဖို့စိတ်ဝင်စားမှုအားနည်းတာကိုတွေ့ရတယ်လို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညွညွသင်းကပြောပါတယ်
မဲယုံတွေသွားပြီးတော့လေ့လာတဲ့အခါမှာမဲယုံက600ကျော်လာမယ်မဲယုံပေါ့နော်အဲ့ဒါနေ့လည်း2နာရီထိုးခါနေတီသူတို့150လောက်ပဲလာတယ်အများကြီးကျန်နေတာကိုတွေ့ရတယ်ပေါ့နော်အဲမဲဆန္ဒရှင်စင်းရင်းကပဲမမှန်တာလားဒါမှမဟုတ်လူတွေကလည်းစိတ်ဝင်စားမှုမရှိလို့မလာတာလားဒါမှမဟုတ်ပွင့်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းနေအပေါ်မှာပဲစိတ်ဝင်စားမှုမရှိတာလားတော့အတူတူဖြေထုတ်လို့မရဘူးပေါ့
ရန်ကုန်မြို့တော်စီပင်သားရဲကော်မတီအဆင့်ဆင့်ရွေးကောက်တင်မြောက်ပွဲမှာကိုစလဲလောင်း293ဦးဝင်ရောက်ရှင်ပြိုင်ပါတယ်။ဝင်ရောက်ရှင်ပြိုင်သူတွေတဲကမြို့နယ်ခရိုင်နဲ့မြို့တော်အဆင့်အသီးသီးအတွက်115ဦးကိုရွေးချယ်မှာဖြစ်ပါတယ်။မဲပေးမဲ့မဲဆန္ဒရှင်တွေဟာမိမိမြို့နယ်အတွက်ကိုစားပြုသူ9ဦးကိုမဲပေးရမှာဖြစ်ပါတယ်။မြို့တော်အဆင့်အတွက်တမဲခရိုင်အဆင့်နဲ့မြို့နယ်အဆင့်တွေအတွက်ရမီရဖကိုစားပြုသူတက်သည့်ပညာရှင်ကိုစားပြုသူလူမှုအဖွဲ့အစည်းကိုစားပြုသူဆိုပြီးတမဲစီနဲ့စုစုပေါင်းနာမည်ပေးရမှာဖြစ်ပါတယ်လာတာကြီးမြင့်နိုင်ဗဘဲတန်းနဲ့တကုံစိတ်ကန်းအစရှိတဲ့မြို့နယ်23မြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ရမီရဖကိုစားပြုသူတက်သည့်ပညာရှင်ကိုစားပြုသူနဲ့လူမှုအဖွဲ့အစည်းကိုစားပြုသူတွေဟာတဦးစီသာရှိတာကြောင့်ကိုစလဲ39ဦးဟာရှင်ပြိုင်ရခြင်းမရှိဘဲအလိုလျောက်ရွေးချယ်ခံခဲ့ရပါတယ်ကိုစလဲလောင်း39ဦးအလိုလျောက်ကိုစလဲဖြစ်သွားတဲ့အချက်ဟာမဖြစ်သင့်တဲ့အနေအထားဖြစ်တယ်လို့အနောက်ပိုင်းခရိုင်ကိုကိုစားပြုပြီးဗဟိုအဆင့်ဝင်ရောက်ရှင်ပြိုင်နဲ့ဦးဝင်းချိုကအခုလိုပြောဆိုပါတယ်
တီဇဲဥပဒေတွေကိုနိုင်ကိုကတရားမျှတမှုမရှိပါဘဲနဲ့တီဇဲဥပဒေတွေကြောင့်တရားဝင်သွားတယ်ဆိုလိုတာကတယောက်တည်းရှိရင်အဲ့ဒီတယောက်တည်းအတွက်ကိုမဲပုံနှစ်ပုံထားရမယ်ထောက်ခံခြင်းနဲ့ကန့်ကွက်ခြင်းသူတယောက်တည်းရှိတာနဲ့သူဟာအလိုလိုနေရနိုင်သွားတယ်ဆိုတာမဖြစ်သင့်ဘူးသူ့ကိုကန့်ကွက်တဲ့လူတွေရှိနိုင်တယ်အဲ့ဒါကိုဥပဒေကိုကမှားယွင်းခဲ့တယ်တယောက်တည်းရှိရင်သူ့ကိုအနိုင်ပေးလိုက်မယ်ဆိုတာဒါကြီးကမှားယွင်းနေတယ်သို့တော်လည်းတီဇဲဥပဒေရာတရားဝင်သွားတယ်တီဇဲဥပဒေမတရားဘူး
အလုံးမျိုးနဲ့တိတ်ပန်လမ်းမှာနေထိုင်တဲ့ဦးညွန့်စင်ကဒီကနေ့ရန်ကုန်မြို့တော်စီပင်သားရဲကော်မတီအဆင့်ဆင့်ရွေးကောက်ပွဲကိုတွားရောက်မဲပေးခဲ့ပါတယ်။သူတို့မျိုးနဲ့မှာဆိုရင်မိုးရင်းအခါရေကြီးရေရှမ်းမှုတွေဖြစ်လေဖြစ်ထားရှိရာကြောင့်အရွေးခံရမယ့်ကိုယ်စားလှယ်အနေနဲ့ဒီကိစ္စတွေကိုဖြေရှင်းပေးဖို့မျှော်လင့်ကြောင်းနဲ့ဖြေရှင်းပေးနိုင်မယ်လို့ထင်တဲ့သူကိုမဲပေးခဲ့တယ်လို့အခုလိုပြောပြပါတယ်။
မျိုးတော်ဒီပင်နဲ့ပတ်သက်ပြီးတော့ကျောင်းလေးမယ်လို့ထင်တယ်လေ။ပိုင်းကြီးခွဲတာရမီရပါလူမှုတတ်သိပညာသုံးမိုင်းခွဲတာတော့ခုလိုမျိုးမဲပေးလိုက်တဲ့ကကျတော့တကယ်လှောက်ဆောင်နိုင်မယ့်လူကိုသူကလည်းပြီးပြီးတော့ပြရတာဖြစ်နိုင်မယ့်အတိုင်းအတာတွေတော့မျှော်လင့်နေဆိုတော့ခုရည်စည်းလာအဓိကပေါ့လေ။ဒီသူတို့အလုံးမှာဆိုရင်ဒီရှင်မင်းလန်းဟိုနင်းစီကုန်းလန်းအကုန်လုံးကမြောင်းပိတ်ဆို့မှုရှိတယ်။အကုန်လုံးကိုတကယ်လည်းလှောက်ဆောင်ပေးမယ်လို့ရန်မျှော်လင့်
ရန်ကုန်စီပင်ရွေးကောက်ပွဲအတွက်မဲပေးတာကိုဒီနေ့ညနေ၄နာရီမှာပိတ်လိုက်ပြီးအနိုင်ရမဲ့ကိုယ်စားလှယ်စည်းရင်းကိုစည်းရင်းပိတ်သိမ်းအပြီးနောက်ထပ်48နာရီအကြာမှာထုတ်ပြန်မယ်လို့သိရပါတယ်ရှင်။ကျွန်မ RFA သတင်းတော့ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။